နိုင်ငံရေးတိုင်ပင်ခံပုဂ္ဂိုလ်ထောက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နီးကပ်လာချိန်မှာပဲမြစ်စုံဆယ်စီမံကိန်းအပြီးတိုင်ဖြတ်သိရေးတောင်းဆိုတဲ့လူလူလှူရှားမှုတွေအရှိန်မြင့်တက်လာနေပါတယ်။မနက်ဖြန်ဧပြီလ20ရက်နေ့မှာတော့အေအာဝရီကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့မြစ်စုံဆယ်စီမံကိန်းကိစ္စအဖြေရှာဖို့အကြိုစကဝိုင်းတစ်ခုကျင်းပဖို့ရှိနေတယ်လို့မြစ်စ
ကျွန်တော်တို့ရဲ့ဒီအချက်အလက်တွေကိုကိုစောထက်ကမေးမြန်းတင်ပြထားပါတယ်။နိုင်ငံတော်အတိုင်းအမြန်ကတော့အောင်ဆန်းစုကြည်ရဲ့ဒီရပိုင်းတော်မဲ့တရုတ်ပြည်ခီးစဉ်အတွင်းမှာကချင်ပြည်နယ်မှာလုံးဝမြေဆုံဆဲတည်ဆောက်ရေးနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှင်းပြကြောင်းအဲ့ဒီအပေါ်မှာလူစုကစိတ်ဝင်စားနေကြတာပါ။ ဒီလိုခီးစဉ်မတိုင်ခင်မနက်ဖြန်စနေနေ့မှာပဲရန်ကုန်မြို့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့ကောင်းစဉ်နဲ့မြေဆုံအရေးဖြေရှာမဲ့စကဝိုင်းတစ်ခုကိုတဘာဝပတ်ဝန်းကျင်အရေးနားလည်ကြွမ်းကျင်သူတွေနဲ့စပေးအမှုပညာတိုင်ဝမ်ကနာမည်ကြီးပုဂ္ဂိုလ်တချို့ပါဝင်ပြီးဆွေးနွေးကြဖို့ရှိနေကြပါတယ်။တချိန်ထဲမှာပဲအေယာဝတီကိုပြန်ရွေးယူရမယ်ဆိုတဲ့စကားလုံးအသုံးဆုံးပေါ်မှာ ဟုတ်ရင်စီမံကိန်းရဲ့တန်ကြီးကိုပြီးတော့ဘူးကဖြည့်ရှင်းသင့်တဲ့နီလန်းလားဆိုတဲ့အပေါ်မှာအမြင်ကွဲပြားနေကြတာပါ။အရာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့စကားဝိုင်းကိုဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့ပြည်သူကဒီစီမံကိန်းအတွက်ရောကြီးပြရာဟာအစိုးရကိုကူညီဖြည့်ရှင်းနိုင်မယ်နီလန်းတစ်ခုဖြစ်နိုင်ကြောင်း VOA ကိုပြောပါတယ
်။ဒါအတော့အစိုးရရဲ့ဒီဘက်ကဟလာဒီဘက်ကတရုတ်နိုင်ငံရဲ့နောက်ပြည်သူရဲ့သုံးဖွဲ့ဆိုင်မှာဒါပြည်သူကလည်းသူတက်နိုင်တဲ့ဘက်ကနေပြီးတော့အစိုးရကိုကူညီတဲ့သဘောပါပဲ။အဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့လုပ်ပြချင်တဲ့ငွေကြေးကြီးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းထဲမယ်ဆိုတော့ဆန္ဒရှိတဲ့လူတွေရဲ့သဘောထားအတိုင်းလုပ်တဲ့ပွဲပါပဲကျွန်တော်တို့ကတော့တန်းတဲ့တည်း last minute ကြီးရောအရာဒီကိုကောက်ွယ်ပါပဲနိဒါပေမဲ့ decision ကတော့ဒါဘာလို့ပြောလဲရှိကာနာယာစိုးရရဲ့ decision ပဲဖြစ်တော့မှာပေါ့နော
်နိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိန်းကတော့ဒါဟာနီလန်းတစ်ခုဖြစ်နိုင်ပြီမဲ့လဲတခြားနီလန်းတွေကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအခုလို့ပြောပါတယ
်ကျွန်တော်အမြင်ကတော့မြစ်ဆုံကိုပြန်ရွေးရမယ်ဆိုတဲ့အသုံးအနှုန်းကဒီလိုမှုမရှိဘူးလို့မြင်ပါတယ်ဒီကုန်ကျစရိတ်ကိုပြန်ပေးတဲ့နီလန်းဟာလည်းပဲတစ်ခုဖြစ်တယ်ပါလေဒါပေမဲ့အဲ့ဒီဂျော်ဂျီပြန်ပေးတဲ့နီလန်းတစ်ခုတည်းပဲရှိတာမဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်ဥပမာ project အစားကိုပေးတာမျိုးအခြားပေါ့လေနှစ်နိုင်ငံအခြားမှာတန်တမာနီးရညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာနိုင်တဲ့နီလန်းတွေရှိတယ်လို့မြင်ပါတယ
်2018ဒီဇင်ဘာ28-29မှာတရုတ်တန်အမတ်ဟုန်ရှန်ကကချင်ပြည်နယ်ကိုသွားရောက်ခဲ့ပြီးဘာသာရေးခေါင်းဆောင်တွေကချင်ပါတီနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာကချင်အဖွဲ့အစည်းရဲ့အနေနဲ့ငင်းပွားနေရဲ့မြေဆုံဆယ်ကိစ္စအပါအဝင်ကချင်ပြည်နယ်မှာရှိတဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ပြီးဝင်ရောက်မပတ်သက်ဖို့ပြောခဲ့ပါတယ်။ဒါဟာအမေရိကန်နဲ့ဗြိတိန်တန်မတ်တွေကချင်ပြည်နယ်ကိုသွားပြီးတပတ်အကြာမှာဖြစ်ပါတယ်။တရုတ်တန်မတ်နဲ့အဲ့ဒီတုန်းကတွေ့ဆုံခဲ့သူတွေတဲကတဦးဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကမြေဆုံနဲ့ပတ်သက်ရင်ပြည်သူလူထုနဲ့တသားတည်းကောက်ွက်ကြောင်း VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကချင်ပြည်သူလူထုကတော့ကချင်ပြည်သူလူထုနဲ့ကျွန်တော်ဒီကင်ဒီမိုကရက်တစ်ပါတီအပါဝင်ပေါ့နော်အဲဒီကတော့ကျွန်တော်မြစ်ဆုံကြီးကဒါတိဆောက်ဖို့ရအဲကျွန်တော်လုံးဝကန့်ကွက်ပါတယ်ကျွန်တော်အလိုမရှိပါဘူးနောင်နောင်ကိုလည်းဒီဟာနဲ့ပတ်သက်ပြီးမှဆွေးနွေးဆရာလည်းအကြောင်းမရှိဘူးဆိုတဲ့ဟာမျိုးပဲကျွန်တော်ပြောလို့ပါတယ
်မြစ်ဆုံနဲ့ပတ်သက်ပြီးအခုနှစ်ဇန်နဝါရီလတုန်းကလည်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ကဥဆောင်ပြီးမြစ်ဆုံဆယ်စီမံကိန်းရပ်တန့်ဖို့တိုင်းသုံးတိုင်းမြို့ပေါင်း20မှာကြေကြေပြန့်ပြန့်ကန့်ကွက်ခဲ့ပါတယ်အဲ့ဒီမျိုးနယ်တွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုစုဆောင်းပြီးနိုင်ငံတော်အတိုင်းအမြန်ရုံးလွှတ်တော်ကုလသမဂ္ဂပြီးတော့မြန်မာတရုတ်တန်ရုံးကတဆင့်တရုတ်ကွန်မြူနတီပါတီစီကိုပေးပို့သွားမှာပါ။အဲ့ရနဲ့ပတ်သက်ပြီးမကြခင်သတင်းထုတ်ပြန်သွားဖို့ရှိကြောင်းငင်းညမစီမြန်မာပြည်ကွန်ရက်ပြည်မျိုးတောင်ခံဦးညီညီကပြောပါရစေ။
ကျွန်တော်ရဲ့ဒေသခံအနေနဲ့ရောကျွန်တော်ဒီကတည်းကလှုပ်ရှားသူတွေအနေနဲ့ရောပေါဝင်ဆောင်တဲ့လူတွေအနေနဲ့ရောလုံးဝလက်ခံနိုင်စမ်းမရှိဘူးလေဒီဆုံးစမ်းနေတဲ့ပတ်သက်ဒီမှာဒီအားလုံးပြန်စုနေအကြောင်းပါပဲပြန်စုပြီးရတယ်ကျွန်တော်သတင်းကရှင်းလင်းပွဲတစ်ခုလုပ်မယ်သတင်းကရှင်းလင်းပွဲရရင်နေပြီးတော့ဘလောက်အရေးအတွက်ရလဲဖြစ်ကိုဆက်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုဒီသတင်းကရှင်းလင်းပွဲအပြင်ကျွန်တော်ထုတ်ပြန်သွားပါပါ
မြေဆုံဆယ်စီမံကိန်းရပ်တန့်ဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်Charles Mambo ကလည်းမြမအစိုးရတောင်းရှိသူတွေကိုအေပီလာ15ရက်ကဒုတိယကြိမ်မြောက်စာပေးဖို့မေတ္တာရက်ခံခဲ့သလိုဒီတစ်ကြိမ်မှာတော့တရုတ်အစိုးရစီကိုပါတပြိုင်တည်းထဲပေးဖို့ခဲ့ပါသေးတယ်။မြေဆုံဆယ်နဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြမအစိုးရကြားနားလည်မှုတွေဘယ်လိုယူထားတဲ့စာချုပ်ပါအချက်လက်တွေကိုဘယ်လိုရှိရဆိုတာကိုပွင့်လင်းမှုမရှိပါဘူး။ဒီစီမံကိန်းကို2006ဒီဇင်ဘာ28ရက်အဲ့ဒီအချိန်ကနိုင်ငံတော်အေဂျန်တာယာရေးနဲ့ဖွံ့ဖြိုးရေးအစိုးရရဲ့အမှတ်၁စီးပွားရေးဝန်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ကြားချုပ်ဆိုခဲ့ရဖြစ်ပါတယ်။